ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်ဒီဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်မှာဆန္ဒပြပွဲတွေဟာဒီနေ့မှလည်းအရှိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပါတယ်မလေးမျိုးမှာဆိုရင်လည်းဒီနေ့မှာဆန္ဒပြတဲ့သူပိုများလာခဲ့ပြီးတော့တိမ့်တဲ့ချီရှိတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကအပြောပြပေးမှာဖြစ်ပါတယ်ခင်ဗျာမလေးမျိုးမှာငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုအာဏာပိုင်ဒီဘက်ကမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်မြို့ကန်တွေဟာဒီနေ့တမျိုးလုံးအနက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူဥယေဟာတိမ့်တဲ့ချီရှိခဲ့တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ဒေါက်တာတေဇာဆန်းက VOE ကိုပြောပါတယ
်။ဒီနေ့ဆိုရင်မနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်မှုပေါ်အခြေပြုပြီးတော့နော်လူထုအင်အားပိုလို့တောင်မှကောင်းလာတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျ။ကျွန်တော်တို့ဒီနေ့ဆိုရင်ဒီပေါ့နော်မနေ့ပိုင်းနေ့တစ်ဝက်ကျွန်တော်တို့ဒီဈေးရိုတော်မှာပေါ့84လမ်းဗိုလ်ချုပ်အောင်ဆန်းလမ်းပေါ့နော်။ပုံမှန်ထိုင်တဲ့ဘိတ်ကျွန်တော်တို့တပ်ပေါင်းစုအားလုံးတပိတ်အင်အားစုပေါင်းစုံကျွန်တော်တို့ထိုင်တဲ့ဘိတ်ပေါ့နော်လူထုဆန္ဒပြပွဲကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်ခင်ဗျ။လူထုအင်အားနေနဲ့တိတ်နေချီပြီးတော့ရှိပါတယ်။ကျန်တဲ့တနေကုန်လည်းပဲကျန်တဲ့တမျိုးလုံးမှာလည်းပဲကျွန်တော်တို့လူထုဆန္ဒဖော်ထုတ်ပွဲတွေကကျွန်တော်တမျိုးလုံးအနှံ့ဖြစ်နေတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။အဲ့တော့လူထုရဲ့ဒီဒီမိုကရေစီရေးတောင်းဆိုတဲ့ဆရာနာရှင်ဆက်ကြီးတောင်းဆိုတဲ့ရတော့ကျွန်တော်တို့အင်မတန်ကျွန်တော်တို့အားရတဲ့ကောင်းတဲ့လုံးဝနောက်တွန်သွားတာကိုမရှိပါဘူးခင်ဗျ။ဆို
တော့မြို့ရဲ့အနေထားကရောဘယ်လိုရှိလဲဗျ။
ကျွန်တော်တို့တမျိုးလုံးကတော့ဒီနေ့ပေါ့နော်ကျွန်တော်တို့ဒီမနေ့ကလောက်သွားတဲ့ဒီကျွန်တော်တို့မနေ့ကကျွန်တော်ကြုံရတဲ့အကြမ်းဖက်လုပ်ရပုံမှာလုံးဝကျွန်တော်တို့ဒီစန့်ကျင်တယ်ကန့်ကွက်တယ်ရှုတ်ချတယ်ပေါ့လုံးဝအလိုမရှိဘူး။ဒီမန်လေးမှာလုပ်ခဲ့တာကျွန်တော်တို့လုပ်ခဲ့တဲ့တမျိုးလုံးပေါ်လုပ်ခဲ့တာလူလူသိနေချီပြီးတော့ကျွန်တော်တို့ဒီတပြေးညိုတော်လန်ရေးဆိုတော့ကျွန်တော်တို့လုပ်ခဲ့ပါတယ်။ကျွန်တော်တို့ဒီအောင်တပြေးဘန်းတွေကိုကျွန်တော်တို့ကန့်ဆောင်ပြီးတော့ကျွန်တော်လူလူအနေနဲ့ပေါ့နော်ဒီအကြမ်းဖက်လုပ်ရတဲ့ကိုလုံးဝကန့်ကွက်တယ်ဒီချိန်မှာကြောက်နေမှလည်းမဟုတ်ဘူး။ကျွန်တော်တို့ရဲ့ဒီဆက်လက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ကျွန်တော်တို့အောင်တိတ်အောင်နမိတ်ကိုယူပြီးတော့ကျွန်တော်တို့မန်လေးဟာဆက်လက်ပြီးတော့ပန်းပန်လေးပါပဲဆိုတော့နမိတ်ကိုကျွန်တော်တို့ပေါ်ရဲ့အနေနဲ့တပြင်းညွတော်လန်ရေးဆိုတာကိုကျွန်တော်တို့မန်နီလူလူတရေလုံးဝဆင်နွှဲခဲ့ပါတယ်ခင်ဗ
ျလုံချုံရေးတွေဘက်ကအနေထားရောဘယ်လိုရှိလဲဗျအ
ဲလုံချုံရေးတွေကတော့သူတွေကလည်းကျွန်တော်တို့ထိုင်တဲ့ဘိတ်ဆန္ဒပြပွဲရဲ့ပုံဝင်ခြင်းမှာတောက်လျှောက်ဖြစ်နေတဲ့အပေါ်မှာလည်းကျွန်တော်တို့တွေ့ရတယ်ဒီစနိုက်ပါကင်ဆောင်ထားတဲ့ဒီလုံချုံရေးအင်အားတွေရဲကားတွေဒီစစ်တပ်ကားတွေတွေ့ရတယ်ကျွန်တော်တို့နဲ့တိုက်ရိုက်ဒီနေ့အနေနဲ့ကျွန်တော်တို့အင်အားစုကြီးနဲ့တော့တိုက်ရိုက်တွေ့တာတော့မရှိဘူးသူတို့ရဲ့အနေထားလူထုတအားများတဲ့နေရာမှာဆိုရင်တော့ဝင်လာတာမရှိဘဲနဲ့လူထုအင်အားနည်းနည်းနေတဲ့နေရာတွေမှာတော့သူတို့ကအင်အားပြပြီးတော့ချင်းချောက်တာမျိုးတွေရှိနေတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ထိတ်တိုက်တွေ့မှုတစုံတရာဒီနေ့မှာဖမ်းဆီးတာတို့ဘာလို့ရှိလာ
ကျွန်တော်အခုပြောတဲ့အချိန်ကြီးတော့မရှိသေးပါဘူးခင်ဗျကျွန်တော်တို့မကြားရသေးပါဘူးခင်ဗ
ျဟုတ်ကဲ့မနေ့ကဖြစ်ခဲ့တဲ့ဥစ္စာမှာနောက်ဆုံးသိရတဲ့လောက်ကဘလောက်ထိထိခိုက်ဒဏ်ရာရရှိမှုရှိလဲ
ဟုတ်ကဲ့လုံခဲ့တဲ့နိုင်ပိုင်းကကျွန်တော်တို့ကြားရတာနောက်ထပ်တစ်ယောက်ကျွန်တော်တို့အကွယ်သွင်းသွားတယ်ပေါ့နော်ဒဏ်ရာနဲ့ပေါ့နော်အဲ့တော့ကျွန်တော်တို့အခုဆိုရင်တော့တင်ကြတာအဲ3ယောက်ပေါ့နော်3ဦးကွယ်သွင်းဆုံးမသွားပါပြီဒဏ်ရာအပြည့်ထံရတဲ့ပုဂ္ဂိုလ်တွေကကြံပါသေးတယ်ကျွန်တော်တို့ဒီပစ်တဲ့ဒီတနက်ကြီးတွေကတကယ်ကြီးစစ်ကြီးမင်းနေနဲ့ပစ်တာဖြစ်တဲ့အတွက်နောက်ကျွန်တော်တို့ဒီစနိုက်ပါနဲ့ပစ်တာတွေရောကျွန်တော်အများကြီးတွေ့ရတယ်အများကြီးကျွန်တော်ထိကတ်တန်ရရတဲ့လူတွေကတော့အနည်းဆုံးကျွန်တော်တို့40ကျော်ရှိတယ်လို့ဖန်ဆီးခံထားတဲ့ပုဂ္ဂိုလ်တွေကယာနဲ့ချီပြီးတော့အခုချိန်ထိကျွန်တော်တို့အဆက်အသွယ်လည်းမရဘူးဘယ်ကိုခေါ်သွားတယ်ဆိုတော့လည်းမသိဘူးကျွန်တော်တို့ဖန်ဆီးခံရတဲ့မိသားစုဝင်တွေကလည်းအခုဆိုရင်ပေါ့နော်ဘယ်လိုဆက်သွယ်လို့ဆက်သွယ်ရမယ်မသိတဲ့အနေအထားဖြစ်နေပါတယ်ခင်ဗျအ
ဲ့တော့ဒီတေဆုံးသွားတဲ့သူတွေနဲ့ပတ်သက်ပြီးတော့ရောမန္တလေးမြို့ကမြို့ကလူထုတွေအနေနဲ့ဘာရီစီဇန်ထားလဲဘယ်လိုလုပ်ပေးသွားဖို့စီဇန်ရှိပါလဲ
ဟုတ်ကဲ့ခင်ဗျာအော်ဒီလူအေးကအများစုကလူငယ်တွေပါပဲခင်ဗျာအားလုံးကပဲကျွန်တော်တို့တယောက်ဆိုရင်အသက်10ကျော်သက်နောက်တစ်ယောက်ကလည်းအသက်30ကျော်ပေါ့နော်အော်အားလုံးကတကယ်တာမန်ပြည်သူလူထုတွေပဲဖြစ်တယ်ဒီနေ့အတွက်ကျွန်တော်တို့လူထုသိမ့်နေချင်တဲ့လူလူကြီးကသူတို့ကိုလေးစားဂုဏ်ပြုတော်အဖြစ်ဒီအာဇာနည်သူတွေကောင်းတွေအတွက်ပေါ့နော်ဒီ1 day တောင်းဂုဏ်ပြုချောင်းကိုကျွန်တော်တို့ဒီ10မိနစ်ငိမ့်သက်ဂုဏ်ပြုခဲ့ပါတယ်နောက်ကျွန်တော်ဒီမိသားစုဝင်တွေကိုချင်တဲ့မိသားစုဝင်တွေကိုကျွန်တော်တို့လည်းတန်နေသည်မြဒီထောက်ပံ့ကူညီဖို့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအဖြစ်ကူညီတဲ့ဆောင်ရွက်ချက်တွေကျွန်တော်တို့ဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့အနေနဲ့အဓိကပြောဆိုတာကဒီစစ်အာဏာသိမ်းအုပ်စုကကျွန်တော်တို့ကိုဘယ်လောက်ပဲအကြမ်းဖက်ဒီဖြစ်စေကျွန်တော်တို့ကဒီဓမ္မနဲ့အာဓမ္မအကြောင်းမှာလုံးဝကြားမိမှာမဟုတ်ဘူးလုံးဝတုံ့ဆုပ်သွားမှာမဟုတ်ဘူးဒီအာဏာသိမ်းနဲ့အာဓမ္မလိုရက်ကိုကျွန်တော်တို့လူထုတရေလုံးဝညီညွတ်ညွတ်တညီတညွတ်ဆက်လက်ပြီးတော့အကြမ်းဖက်ဆက်လက်ပြီးတော့တုံ့ပြန်သွားကြမယ်ဆက်လက်အန်တုသွားကြမယ်ဆက်လက်ရေးဆိုင်သွားကြမယ်ဆိုတဲ့ဂတိသစ္စာတန်ဋိဌာန်ကိုပဲကျွန်တော်အနေနဲ့ပြောဆိုပါတယ်ခင်ဗျ
ဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့တာနဲ့ပတ်သက်ပြီးတော့လေ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့မှအခုလိုပြောလိုက်ပါတယ
်။ဒီပြည်မှာပြစ်မိတ်ပေးတာဘသူပဲဖြစ်ဖြစ်စစ်ကောင်စီရတာမူလနော်သူသာတာဝန်ရှိဆုံးနော်။ဒါကြောင့်မလို့ဒီစစ်ကောင်စီနဲ့ပူးပေါင်းတဲ့လူတွေအားလုံးကတာဝန်ရှိတယ်တာဝန်ယူကြရတယ်လေ။ဒါကြောင့်မလို့ယုံတက်နေတဲ့ဆိုတဲ့လူတွေကဒီစစ်ကောင်စီကိုပူးပေါင်းတာပဲ။ယုံမတက်ဘူးဆိုတဲ့လူတွေကဒီစစ်ကောင်စီကိုစန့်ကျင်တာပဲ။
ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေဟာနေရန်မီနီဂုံးအပါဝင်တချို့နေရာတွေမှာစူဝေးဆန္ဒပြခဲ့ကြပါတယ်။နေရန်ကဒီနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတဲ့သူတွေဟာမနေ့ကရဲနဲ့စစ်တပ်ကပြစ်ခတ်လို့တည်ဆုံသွားခဲ့တဲ့သူ၃ယောက်ကိုရည်စူးပြီးဆန္ဒပြပွဲမတိုင်ခင်မှာ၃မိနစ်ငြိမ်သက်ဝင်ပြီးခဲ့ကြပါတယ်။ဟာပြန်တောင်းတဲ့ချီတဲ့ဆန္ဒပြတဲ့သူကြီးဟာတင်းတန်းတန်းစုံနဲ့ဘုံကြော်တရာအောက်ဒီမှာကျွေးကြော်တန်းဒီအော်ဟစ်လက်သုံးချောင်းထောင်ပြီးတော့ညဉ့်ညန်းစွာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မနက်ဖြန်22ရက်နေ့လ2021နေ့မှာတော့နှစ်ငါးလုံးအထိမ့်မတ်ဖြစ်တဲ့ရန်ကုန်တမျိုးလုံးအနက်ဝန်ထမ်းတွေအလုံးမဆင်းရေး CDM လို့ရှောင်းမှုပါဝင်ဆန္ဒပြပွဲတွေအကြီးအကျယ်လှုပ်ဖို့အတွက်လည်းသပိတ်ကော်မတီတွေကတောင်းဆိုထားပါတယ်။မုံရမြို့မှာတော့ဤပညာတက်ကသူចောင်းသားတွေပါဝင်ဆန္ဒပြတဲ့ပြည်သူတွေဟာပို့ချုပ်လမ်းတိုင်းချီတက်ခဲ့ကြပြီးတော့မြို့တွင်းမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။ကျွန်တော်လည်
းအားနာပါတယ်၄ချက်တန်ချက်ဖြစ်တယ်။အဲ့တော့ကျွန်တော်ပဲအားနာတယ်
အမေရတဖွဲ့ဘက်ကတန်ဆူးကျိုးတွေလမ်းတွေကိုပိတ်ဆို့တားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရတဖွဲ့တို့အရှိမတိုးနောက်မဆုတ်ဖြစ်ခဲ့တာတွေလည်းရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတွေအားလာရလမ်းအတိုင်းနောက်ကျောင်းပြန်ပြီးတော့ချီတက်သွားခဲ့ပါတယ်။ကင်းပြည်နယ်မြောက်ပိုင်းမြို့ပေါ်မှာဆိုရင်လဲဆင်အနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဖြစ်ပွားခဲ့ပြီးတော့လူဦးရေတောင်းတဲ့ချီပါဝင်ခဲ့တယ်လို့သိရပါတယ
်။
ဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုရဲနဲ့တပ်တွေကမြောက်ဒီမြို့ထဲမှာလမ်းပိတ်ပြီးတားဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့စကားချေတင်ဖြစ်ခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။မြောက်ဒီမြို့ကဒီနေ့ဆန္ဒပြပွဲကိုတော့ကရင်အမျိုးသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကလိုက်ပြီးတော့လုံခြုံရေးယူပေးတယ်လို့သိရပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ